အိန္ဒိယမှာရှိတဲ့ကနေဒါတန်တမန်62ယောက်နဲ့50ယောက်ကိုဖယ်ရှားဖို့အိန္ဒိယကအမိန့်ထုတ်လိုက်တဲ့အကြောင်းအမီးမဖော်လို့တဲ့ကနေဒါတာဝန်ရှိသူတို့ကအင်္ဂါနေ့ကပြောပါတယ်ကနေဒါနဲ့အိန္ဒိယတို့ကအကြီးတန်းတမန်တွေကိုအပြန်အလှန်နှင်ထုတ်ခဲ့ကြပြီးတဲ့နောက်အင်္ဂါနေ့ကအိန္ဒိယကခုလိုလုပ်လိုက်တာဖြစ်တယ်လို့ Financial Times စာကြီးကပထမဦးဆုံးဖော်ပြခဲ့ပါတယ်ကနေဒါနိုင်ငံဗန်ကူးဗားမြို့နားမှာနေထိုင်နေတဲ့အိန္ဒိယကထွက်ပြေးလာသူဟာရီစင်နေဂျာကိုတပ်ဖြတ်မှုမှာအိန္ဒိယနိုင်ငံကပါဝင်ပတ်သက်နေကြောင်းယုံကြည်အလောက်တဲ့ဆွဆွဲချက်တွေရှိတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကပြောပြီးတဲ့နောက်သံတမန်တွေကိုခုလိုအပြန်အလှန်နှင်ထုတ်ခဲ့ကြတာပါ1989နှစ်များတွင်ကကာလစ်စတန်အမည်ရှိတဲ့နိုင်ငံတိုင်းကထူထောင်မဲ့စစ်ခွဲထွက်ရေးလှုပ်ရှားမှုမှာနေဂျာပါဝင်ခဲ့တဲ့အခမ်းအနားကြောင့်သူဟာအကြမ်းဖက်သမားဖြစ်ပြီးကနေဒါဟာကာလစ်စတန်လိုလားတဲ့အဆွေအောက်သမားတွေခလုံးအတိုင်းပြည်ဖြစ်နေတယ်လို့အိန္ဒိယကပြောကြားလိုက်ပါတယ်ကနေဒါမှာရှိတဲ့အိန္ဒိယသံတမန်ကအနည်းငယ်ပဲရှိတယ်လို့ဆိုပြီးအိန္ဒိယမှာရှိတဲ့ကနေဒါသံတမန်တွေကိုကန့်သတ်ဖို့ဒီအတိုင်းငယ်ကအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောခဲ့ပါတယ်ကနေဒါနဲ့အိန္ဒိယဆက်ဆက်တက်မလာတာကြောင့်ပြီးခဲ့တဲ့အပတ်တုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအိန္ဒိယနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့ပါသေးတယ်